မြန်မာစစ်တပ်ကိုအိန္ဒိယကလက်နက်တွေလက်တလောရောင်းချနေတဲ့အပေါ်ဆွေဒင်အစိုးရကဟန်သာပေးဖို့နဲ့ဆွေဒင်ကုမ္ပဏီတွေဒီဇိုင်းလုပ်ထုတ်လုပ်တဲ့လက်နက်တွေအိန္ဒိယကတဆင့်မြန်မာစစ်တပ်လက်ထက်မရောက်အောင်စုစမ်းစစ်ဆေးတားမြစ်ဖို့မြန်မာအရေးဆောင်ရွက်နေတဲ့ Justice for Myanmar အဖွဲ့ကဆွေဒင်အစိုးရကိုတောင်းဆိုလိုက်ပါတယ်။အိန္ဒိယနိုင်ငံထဲမှာလိုင်စင်ရဆွေဒင်ကုမ္ပဏီ Safe Group ကထုတ်လုပ်တဲ့ Karel Gustav ပခုံးထမ်းမောင်းပြန်ရိုက်ဖယ်ရီအပါအဝင်ဆွေဒင်ဒီဇိုင်းထုတ်ဖန်တီးတဲ့လက်နက်နဲ့စစ်ပစ္စည်းတချို့အိန္ဒိယကတဆင့်မြန်မာနိုင်ငံရဲ့ရောင်းချတာတွေရှိနေတာကို ကာရယ်ဂူစတပ်မောင်းပြန်ရိုက်ဖယ်ရီကိုအိန္ဒိယနိုင်ငံထဲမှာ1980ပြည့်လွန်နှစ်တွေကတည်းကတရားဝင်လိုင်စင်နဲ့ထုတ်လုပ်နေတာရှိသလိုဆွေဒင်ကနေအိန္ဒိယကိုတင်ပို့တာတွေရှိတဲ့အကြောင်းနဲ့ဒီထက်ကတချို့လက်နက်တွေအိန္ဒိယကတဆင့်မြန်မာနိုင်ငံနဲ့ရောက်သွားတာတွေရှိတယ်ဆိုတာကိုဆွေဒင်နိုင်ငံသားရေးဝန်ကြီးဘီလ်စတရွန်ကအတည်ပြုထားတဲ့အကြောင်းလဲ Justice for Myanmar အဖွဲ့ကပြောပါတယ်။EU အဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့ဆွေဒင်အနေနဲ့မြန်မာစစ်တပ်ကိုခုလိုလက်နက်တွေနဲ့နှိပညာတွေတင်ပို့ခွင့်တားမြစ်ထားတာကြောင့်ဆွေဒင်အစိုးရအနေနဲ့ဒီကိစ္စကိုချက်ချင်းတုံ့ပြန်ဟန်တာဖို့ အိန္ဒိယကိုလက်နက်တင်ပို့ရောင်းချမှုတွေရပ်ဆိုင်းဖို့အပြင်နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေနဲ့လိုက်နာရမယ်သဘောတူညီချက်တွေကိုချိုးဖောက်ပြီးမြန်မာစစ်တပ်ကိုလက်နက်ရောင်းချနေတဲ့အိန္ဒိယကုမ္ပဏီတွေနဲ့လုပ်ငန်းဆိုင်ငံပေါ်လဲ Justice for Myanmar အဖွဲ့ကတိုက်တွန်းထားပါတယ်ရှင်။